အင်္ဂါနေ့ကဗီယက်နမ်နိုင်ငံမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးလူခွင့်ရေးနဲ့လူမှုရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးချမဲ့အစည်းအဝေးလေးတစ်ခုမှာတက်ရောက်ကြမဲ့ဗီယက်နမ်အရက်ဖက်လူမှုအဖွဲ့အစည်းတွေကထင်ရှားတဲ့ပုံကိုအနည်းဆုံး2ဦးလောက်တားမြစ်ခံခဲ့ရပါတယ်။သတင်းတော့ပွားကနေဘလော့ဂါတဦးဖြစ်လာတဲ့တက်ကြွလှုပ်ရှားသူဒိုဝန်ထရန်ကတော့ဟန်ရိုင်းမြို့မှာရှိတဲ့အမေရိကန်တန်ယုံရဲ့ဖိတ်ကြားချက်အရသမ္မတအိုဘားမားနဲ့တွေ့ဖို့ဆိုင်ကုံမြို့ကနေအလားလမ်းခုလက်မှာရှိတဲ့နင်မင်းဒေတာကအဆောင်တစ်ခုမှာတရက်ကြာထိမ့်သိမ်းခံခဲ့ရတဲ့ဖြစ်တယ်လို့ပြောပါတယ်။ဗီယက်နမ်မှာဒီမိုကရေစီမဆန်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်ပြီး Facebook လူမှုကွန်ရက်အင်တာနက်မှာရေးသားတင်ပြချက်ကြောင့်သူ့ကိုထိမ့်သိမ်းခဲ့တာဖြစ်တယ်လို့အာနာပိုင်တွေကပြောဆိုကြောင်းလဲဒိုဝန်ထရန်က VOA ကိုပြောပါတယ်။သမ္မတအိုဘားမားနဲ့မတွေ့နိုင်အောင်တားဆီးရမဟုတ်ဘူးလို့အာဏာပိုင်တွေကပြောဆိုပေးမယ်လေ။ဘာအကြောင်းနဲ့လှုပ်ခတ်တယ်လဲဆိုတာကိုဘယ်သူမှမဆိုသိနိုင်ပါတယ်လို့လည်းပြောဆိုခဲ့ပါတယ်။အာဏာပိုင်တွေရဲ့လှုပ်ရဟာမမှန်ကန်ကြောင်းနဲ့တန်တမာရေးရမလှုပ်သင့်တဲ့အကြောင်းဒိုဝန်ထရန်ကပြောဆိုရမှာတော့မကျေနပ်ရင်တရားစွဲဆိုနိုင်ကြောင်းနဲ့သမ္မတအိုဘားမားရဲ့တရားဝင်အစီအစဉ်ထဲမှာတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံဖို့အစီအစဉ်မရှိတဲ့အတွက်သူပြောတာတွေဟာလိမ်နေတာလို့လည်းအာဏာပိုင်တွေကသူ့ကိုပြောခဲ့တယ်လို့ဆိုပါတယ်။ဖိတ်ကြားခံရပြီးမတက်ရောက်နိုင်သူနောက်တူဖြစ်တဲ့ဒေါက်တာငွင်ကွမ်းအာကလည်းသမ္မတအိုဘားမားရဲ့ဗီယက်နမ်ခရီးစဉ်နောက်ဆုံးဖြစ်တဲ့ဟိုချီမင်းမြို့တော်ကိုထွက်ခွာသွားတဲ့အထိသူ့ကိုကားတစ်စီးနဲ့တင်ပြီးဟန်ရိုင်းမြို့ပြင်ခေါ်သွားခံခဲ့ရတယ်လို့ပြောပါတယ်။သမ္မတအိုဘားမားဟာသူ့ရဲ့ဗီယက်နမ်နိုင်ငံခရီးစဉ်အတွင်းမှာဗီယက်နမ်အရက်ဖက်လူမှုအဖွဲ့အစည်းဝင်6ဦးနဲ့တွေ့ဆုံခဲ့ပေမဲ့ဖိတ်ကြားထားတဲ့တက်ကြွလှုပ်ရှားသူတော်တော်များများကတော့အကြောင်းမျိုးမျိုးနဲ့လာရောက်ခွင့်တားမြစ်ခံခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဗီယက်နမ်တာဝန်ရှိသူတွေကိုပြောဆိုခဲ့တယ်လို့လည်းအင်ဗျူရောလက်ထောက်မျိုးသားလုံခြုံရေးအကြံပေးဘန်ရော့စ်ကိုကိုးကားပြီးတော့သတင်းတွေကဖော်ပြခဲ့ကြပါတယ်။